ကချင်ပြည်နယ်ရှမ်းမြောက်ဒေသဆစ်ဆောင်စခန်းတွေရှိတဲ့ဒေသတွေမှာအေးလွန်ကဲနေပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်ကူညီဆောင်ရှောက်ရေးအဖွဲ့တွေကပြောပါတယ်။အထူးသဖြင့် KIO ထိန်းချုပ်နေမြေမှာရှိတဲ့စစ်ဘေးဆောင်စခန်းကလူဦးရေ4000ကျော်အတွက်စားနပ်ရိက္ခာနဲ့အဝတ်အစားတွေပေးပို့ဖို့လိုနေပြီးနိုင်ငံတကာအကူအညီတွေရော့ကျသွားလို့အခြေအနေတွေဟာပိုပြီးဆိုးရွားလာနေကြောင်းပူးပေါင်းလုပ်ငန်းရှင်အဖွဲ့အတွင်းမှက VOE ကိုပြောပါတယ်။အပြည့်စုံကိုကိုစော်ထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်။
ကရိုင်ကိုထိန်းချုပ်နေမြေမှာရှိရဲစပင်းဆောင်စကန်ရှိရဲဒေသတွေမှာအေးအေးလွန်ခဲ့နေလို့အရေးပေါ်အကူအညီတွေလိုအပ်နေပြီး4000ကျော်လောက်ရှိရဲဒုက္ခသည်တွေအနေနဲ့လက်ရှိအခြေအနေပေါ်မှာစိုးရိမ်မှုတွေရှိနေကြောင်းကချင်စစ်ဆောင်စကန်တွေကိုအကူအညီပေးနေတဲ့ရပ်ဘတ်အဖွဲ့၉ခုနဲ့ဖွဲ့စည်းထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ GSD အတွင်းမှဦးကွန်ရှောင်းအောင်ကပြောပါတယ
်။ PKO ထိန်းချုပ် area မှာကျတော့စကန်ကျွန်တော်တို့ဟို20ကျော်လောက်ရှိတာဖြစ်ပါတယ်အဆက်မှာခလုံးနဲ့ IDB တော်တော်များများကြတော့လက်တလို့အနေထားမှာအဲသူတို့အတွက်ကြတော့လိုအပ်ချက်တရားလည်းများဆောင်းတွဲရလည်းပြန်ဖြစ်လာတော်တော်လေးခက်ခဲတဲ့အဲဘဝကိုသူတို့ဖြတ်တန်းနေရတဲ့အနေထားမျိုးရှိတာဖြစ်ပါတယ် IDB စခန်းထဲကိုရောက်နေတဲ့ကာလကလည်းအဲပို့ပို့ပြမချာလာတော့ဒီအနေထားမှာသူတို့တီးမခံနိုင်တဲ့အနေထားမျိုးလေးပို့ရှိလာတယ်။အဲဒီအကူအညီကြီးနဲ့ပတ်သက်ပြောမယ်ဆိုရင်လိုအပ်ချက်တွေကအရင်များနေတာပေါ့နော်
။ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသမှာဒုက္ခသည်စခန်း190ရှိပြီးလူဦးရေကတော့3000ကျော်ပါတယ်။ဒီအတွက်လိုအပ်တဲ့စားနပ်ရိက္ခာကြီးမားသလိုအဝတ်အစားအတွက်ကလည်းအခုလိုစောင်းလင်းကာလမှာဆိုရင်ပိုပြီးခက်ခဲကြောင်းအဝတ်အစားတွေအလှခံပြီးကူညီပေးနေတဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ကဘီအက်စတာဇီနောကပြောပါရစေ
။ပေါ်ကျွန်တော်ရန်ကုန်ကတော့မနစ်ကထိနေ့မနစ်တိုင်းဘယ်လိုမျိုးအလေးတွေရေးစုဆောင်ပြီးတော့မှပို့ပေးတာမျိုးရှိရဲ့ဆက်။ဒါပေမဲ့လို့ဒီနေ့ကကြတော့ကျွန်တော်တို့ဒီအစားအဲဒီတက်ချက်လုံရှာတဲ့လူအနေနဲ့ရန်ကုန်မှာဖြစ်ရင်ဒီကနည်းနည်းလေးဖြစ်နေပါတော့။နည်းနည်းဖြစ်နေတော့ဘယ်သူမှလုံနိုင်နေဖြစ်နေတာဆိုတော့ဒီကရန်ကုန်ကတကယ်နည်းနည်းစီတွေကလည်းသူကလည်းလူချင်းနေပေါ့နော်။လူချင်းနေပဲလူကမှမသိဘူးဆိုတဲ့အခါကျတရားမျိုးကအဲ့လိုဆက်တယ်လာတယ်။တော့ပြန်လာကျွန်တော်လည်းဝမ်းပါတယ်ဒါကိုဟိုကိုဗိုလန်တီယာကြီးလည်းထပ်ခေါ်ထားတယ်ပေါ့နော်နောက်ခါတိုင်းလှုပ်ရှားကြတဲ့လူငယ်တွေကိုလည်းကျွန်တော်ထပ်ခေါ်ထားတယ်ဆိုတော့ဟိုရရင်ရတော့ကျွန်တော်တို့အကုန်လုံးစုစည်းပြီးတော့မှသွားပြီးပို့ပေးဖို့ရှိရချက
်ကချင်ဒေသကဒုက္ခသည်စခန်းတွေကို2017ခုနှစ်ကစဖွင့်ခဲ့တာဖြစ်ပြီးအခုဆိုရင်10နှစ်လောက်ကြာခဲ့ပြီဖြစ်ပါတယ်နိုင်ငံတကာအကူအညီတွေကလည်း2016ကစပြီးရောကျသွားလို့အရင်ကလိုတယောက်ကိုလစဉ်ထောက်ပံ့ရေးချက်1000ကျော်ရပေမဲ့အခု900ပဲရတော့ကြောင်း BS တာဇင်တော့ကပြောပါတယ်အသက်19နဲ့35ပါရှိတဲ့မျိုးသားတွေအနေနဲ့စားနပ်ရိက္ခာထောက်ပံ့မရတော့ပါဘူးနေစားကိတ်စကန်တွေကိုလုံခြုံရေးတင်းကျပ်ထားတာကြောင့်လည်းအရင်လိုတရုတ်ပြည်ဘက်မှအလုံးလုံးခွင့်မရတဲ့အခြေအနေတွေကြုံတွေ့နေရတယ်လို့ဒုက္ခသည်အရေးကူညီဆောက်ရှောက်သူတွေကပြောပါတယ်